This is Radio NUG, the voice of National Unity Government of Myanmar, broadcasting for Myanmar Spring Revolution. Radio NUG is transmitting from shortwave 16 meter 17.79 MHz at 8:30 a.m. and 25 meter 11.94 MHz at 8:30 p.m. Myanmar Standard Time. Minglaba khmyar. အမျိုးသားညီညွတ်ရေးအစိုးရရဲ့အတံလွင့်ဌာနရေဒီယို NUG ကိုမနက်ပိုင်း၈နာရီခွဲမှလိုင်းတို16မီတာ7ဂွန်ဒသမ99 MHz ညပိုင်း၈နာရီခွဲမှလိုင်းတို25မီတာ17ဒသမ66 MHz တို့မှာဓာတ်ရိုက်ဖမ်းယူနိုင်ပါပြီ။မင်္ဂလာအပေါင်းနဲ့ပြည့်စုံကြပါစေ။အခုချိန်ကစပြီးရေဒီယို NUG အစီအစဉ်တွေကိုဓာတ်ရိုက်အတံလွှင့်ပေးနေပါပြီ။
မနက်ကနေငနာပေါင်းတဘာဝဘေးဆရာနာရှင်ဘီတို့မှကြင်ဝင်ပြီးကိုစိတ်နှပြစမ်းမချမ်းသာဘေးကင်းလုံခြုံကြပါစေလို့ရေဒီယို NUG ဖွဲ့သားတွေကဆုတောင်းမြတ်တာပို့သလိုက်ပါတယ်ခင်ဗျာမင်္ဂလာညချမ်းပါခင်ဗျာဒီကနေ့2025ခုနှစ်ဇွန်လ16ရက်နေ့ရေဒီယို NUG ရဲ့ညပိုင်းအစီအစဉ်များကိုစတင်ထုတ်လွှင့်ပေးပါတော့မယ်ပထမဦးစွာရေဒီယို NUG စီရေးသတင်းအကောင်လုံးချက်ကိုຫນွေဦးမောင်ကဖတ်ကြားတင်ပြပေးမှာဖြစ်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာယခုအချိန်ကစပြီး2025ခုနှစ်ဇွန်လ16ရက်နေ့ညပိုင်းမှာတင်ပြပေးမယ့် Radio NUG ရဲ့စီးရီးသတင်းများကိုဖတ်ကြားတင်ပြပေးသွားမှာဖြစ်ပါတယ်ကျွန်တော်ကတော့ຫນွေဦးပါပါယခုပထမအဦးဆုံးတင်ဆက်ပေးမယ့်သတင်းကတော့ပေါင်းတယ်မြို့နယ်မှာအရက်သားတွေကိုလူသားတိုင်းလုပ်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှုမှာစစ်သား4ဦးသေဆုံးခဲ့တဲ့သတင်းပဲဖြစ်ပါတယ်ပဲခူးတိုင်းပေါင်းတယ်မြို့နယ်မှာအရက်သားပြည်သူတွေကိုလူသားတိုင်းအဖြစ်ဖမ်းဆီးလာတဲ့အင်အားတရာပါစစ်တပ်စစ်ကြောင်းကိုတိုက်ခိုက်ခဲ့ရာစစ်သား၄ဦးသေဆုံးသွားတယ်လို့ပြည်သူ့ကာကွယ်ရေးတပ်မတော်အမှတ်363တပ်ရင်းတာဝန်ရှိသူကပြောပါတယ်။ပေါင်းတယ်မြို့နယ်တစ်ပုတ်အုပ်စုနတ်တိုးရွာနယ်နွေးတောင်ရွာအကြားရုပ်ဆိုင်ရွာကပြည်သူတွေကိုဖမ်းပြီးလူသားတိုင်းအဖြစ်အသုံးပြုထွက်ခွာလာတဲ့အင်အားတရာပါစစ်တပ်စစ်ကြောင်းကိုဇွန်လ16ရက်နေ့မနက်10:50ကနေနေ့လယ်2:15မိနစ်အချိန်ထိတိုက်ခိုက်ခဲ့ရာစစ်သား၄ဦးသေဆုံးပြီး3ဦးဒဏ်ရာရသွားတယ်လို့ဆိုပါတယ်။စစ်ကောင်စီစစ်ကြောင်းဟာသေဆုံးသွားသူတွေကိုနတ်တိုးရွာနဲ့နွေးတောင်ကျေးရွာမှာရှိတဲ့ပြည်သူပိုင်အိမ်တွေထဲထက်ကနေအိမ်တွေကိုပါမီးရှို့သွားခဲ့ပြီးပေါက်ခေါင်းမျိုးဘက်သို့ထွက်ခွာသွားတယ်လို့အသိပေးပါတယ်။အဲ့ဒီအကြံဖတ်စစ်တပ်စစ်ကြောင်းကိုဗျူဟာ21ကုတ်ကဲမှုအောက်မှာရှိတဲ့3631တရင်စနိုက်ပါအဖွဲ့နဲ့တရင်ကရဲဘော်တွေကြားဖြတ်တိုက်ခိုက်ခဲ့တာဖြစ်ပြီးစစ်တပ်ဘက်ကလက်နက်ကြီးလက်နက်ငယ်တွေနဲ့ပြန်လည်ပစ်ခတ်ခဲ့တာရှိပေမဲ့ပြည်သူ့ကာကွယ်ရေးရဲဘော်တွေထိခိုက်မှုမရှိဘူးလို့သိရပါတယ်ခင်ဗျာဆက်လက်ပြီးချောင်းဦးထွေအုပ်ရုံးကနေအိမ်စည်းကားနဲ့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုတိုက်ခိုက်မှုမှာစစ်အရာရှိအပါအဝင်3ယောက်သေဆုံးပြီးလက်နက်ခဲယံတွေသိမ်းဆည်းရမိခဲ့တဲ့တင်းကိုတင်ဆက်ပေးပါမယ်။စကိုင်းတိုင်းချောင်းဦးမြို့မှာရှိတဲ့အထွေထွေအုပ်ချုပ်ရေးဦးစီးဌာနရုံးကနေအိမ်စည်းကားနဲ့ထွက်လာတဲ့စစ်ကောင်စီတပ်ဖွဲ့ကိုကြားဖြတ်တိုက်ခိုက်ခဲ့ရမှာစစ်တပ်ဘက်ကအရာရှိအပါအဝင်3ယောက်သေဆုံးပြီးလက်နက်ခဲယံတွေသိမ်းဆည်းရရှိခဲ့တယ်လို့ Braveheart Army BHA တပ်ဖွဲ့ကပြောပါတယ်။ချောင်းဦးထွေအုပ်ရုံးကနေအိမ်စည်းကားနဲ့ထွက်လာတဲ့သုံးပွင့်ဘိုးအပါအဝင်စစ်သား5ဦးကိုဇွန်လ16ရက်နေ့မနက်ပိုင်းကမုံရွာမြို့နယ်တောပူရွာအနီးမုံရွာမန္တလေးလမ်းပေါ်မှာတိုက်ခိုက်ခဲ့တာလို့ဆိုပါတယ်ဒီတိုက်ခိုက်မှုမှာဘိုးကြီး2ဦးအပါအဝင်3ဦးသေဆုံးပြီး2ဦးဒဏ်ရာရရှိကာ2ဦးကတော့လွတ်မြောက်သွားတယ်လို့အသိပေးပါတယ်တိုက်ပွဲပြီးချိန်မှာစစ်သားတွေအသုံးပြုတဲ့ကားကိုစစ်ဆေးခဲ့ရမှာကားပေါ်ကစစ်သားတွေကိုင်းနေMA1 Party MA5 9mm Sig Better စတဲ့တနက်အရှိနှစ်လက်အတူ3လက်ဖုံး3လုံးတင်းစီရရှိခဲ့ပြီးကားကိုမီးရှို့ဖျက်ဆီးခဲ့တယ်လို့ထုတ်ပြန်ထားပါတယ်ဒီတိုက်ခိုက်မှုကို Braveheart Army BHA တပ်ဖွဲ့ကရဲဘော်တွေလှုပ်ဆောင်ခဲ့တာဖြစ်ပြီးပြည်သူ့ကာကွယ်ရေးရဲဘော်တွေအထိခိုက်မရှိဘူးလို့သိရပါတယ်နောက်မှလည်းစစ်ကောင်စီတပ်ဖွဲ့တွေကိုအခုလိုမစ်ရှင်တွေနဲ့ဆက်လက်ချိန်မုံတိုက်ခိုက်သွားမှာဖြစ်တဲ့အတွက်လိုအပ်နေတဲ့ကြီးစံတွေတပ်နိုင်ငံများပါဝင်ထောက်ပံ့ပေးကြဖို့ Braveheart Army BHA တပ်ဖွဲ့ကပြည်သူလူထုကိုမေတ္တာရက်ခံထားပါတယ်ခင်ဗျာဆက်လက်၍ရန်ကုန်အဝင်ချက်ဝတ်စင်ဒိန်းတထောင်ကြီးကကမ်ပိန်း128ရာခိုင်နှုန်းအထိကျော်လွန်အောင်မြင်ခဲ့တဲ့တင်းကိုတင်ဆက်ပေးပါမယ် ရန်ကုန်အဝင်ချက်ဝက်စင်တိန်းတထောင်ကြီးကကမ်ပိန်းရာနှုန်းပြင့်မီ၍129ရာခိုင်နှုန်းအထိကျော်လွန်အောင်မြင်ခဲ့တယ်လို့သတင်းရရှိပါတယ်။ရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တဲ့ရှေတန်းထွက်ရဲဘော်များအတွက်အုတ်ထုတ်ကြီးကများဆင်ပေးနိုင်ရန်အတွက်ရည်ရွယ်ပြုလုပ်သောရန်ကုန်အဝင်ချက်ဝက်စင်ကမ်ပိန်းမေလ15ရက်နေ့မှဇွန်လ15ရက်နေ့အထိပြုလုပ်ဆောင်ရွက်ခဲ့ကြပါတယ်။သမတ်ကာလအတွင်းမှာပင်တရားရဂိုင်းလုံးကြော်လွန်ပြည့်မြောက်အောင်မြင်ခဲ့ပြီးထို့သောအောင်မြင်ခဲ့သည့်အပေါ်အဘက်ဘက်မှကူညီပံ့ပိုးပေးခဲ့ကြသူများနဲ့ထောက်ပံ့ပါဝင်ခဲ့ကြသူတဦးချင်းစီကိုကျေးဇူးတင်ရှိကြောင်းရန်ကုန်တိုင်းပြည်သူ့ကာကွယ်ရေးတပ်ဖွဲ့တစ်ကအသိပေးဖော်ပြထားပါတယ်ခင်ဗျာ။ဆက်လက်ပြီးကြောင်မဲမှာနှစ်ပတ်အတွင်းမူရစ်စေဝါရောင်းဝယ်သူ10ဦးဖမ်းဆီးရမိခဲ့တဲ့သတင်းကိုတင်ဆက်ပေးပါမယ်။တောင်ပြည်တပ်မဟာနှင့်နယ်မြေဖြစ်တဲ့ရှမ်းမြောက်ဒေသကြောင်မဲမြို့နယ်မှာပလောင်ပြည်နယ်လူမျိုးရေးတအူ PSLF TNLA လက်အောက်ခံတောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကနှစ်ပတ်အတွင်းမူရစ်စေဝါရောင်းဝယ်သူအမျိုးသား9ဦးနဲ့အမျိုးသမီးတအူဖမ်းဆီးရမိခဲ့တယ်လို့ PSLF TNLA သတင်းနဲ့ပြန်ကြားရေးဌာနကဒီကနေ့ဇွန်လ18ရက်နေ့မှာထုတ်ပြန်ပါတယ်။မူရစ်စေဝါရောင်းဝယ်နေရလို့တင်ရတဲ့အတွက်ဇွန်လ23ရက်နေ့မှာမြို့နယ်ရဲတပ်ဖွဲ့ကပန်ပောင်ကျေးရွာမှာနေတဲ့အသက်32နှစ်အရွယ်ဟိမင်းလန်းနဲ့ရက်ခွက်ရှစ်မှာနေထိုင်တဲ့အသက်26နှစ်အရွယ်ဆိုင်းပါထုံတို့အိမ်တွေကိုတွားရောက်စစ်ဆေးခဲ့ရမှာ Lipton Vitan D အချိုရည်ပလင်းတွေနဲ့အုံးစီဘူးတွေထဲမှာထည့်ထားတဲ့ဘိန်းဖြူတွေဖမ်းဆီးရမိခဲ့တယ်လို့ဆိုပါတယ်ဇွန်လ17ရက်နေ့ကလည်းကျွဲကုန်းကျေးရွာမှာနေထိုင်တဲ့အသက်43နှစ်အရွယ်ဦးစောမောင်နဲ့အသက်21နှစ်အရွယ်ကိုအိုက်မုန်းတို့ကိုရာမဆေးပြား1316ပြားနဲ့အတူဖမ်းဆီးရမိခဲ့ပြီးဇွန်လ10ရက်နေ့မှာအုတ်ချင်းရက်ကွက်မှာနေတဲ့အသက်32နှစ်အရွယ်ဦးရဲမင်းတပ်ထံကနေရာမဆေးပြား39ပြားကိုဖမ်းဆီးရမိခဲ့တယ်လို့အသိပေးပါတယ်။ထို့အတူဇွန်လ10ရက်နေ့ကလည်းရက်ကွက်တင်မာနေတဲ့အသက်43နှစ်အရွယ်ဦးတင်အောင်ဝင်းမူရစ်စေဝါရောင်းဝယ်နေတယ်လို့သတင်းရတဲ့အတွက်သူ့ရဲ့အိမ်ကိုတွားရောက်စစ်ဆေးခဲ့ရမှာ WY စာတမ်းပါမူရစ်စေဝါ490ပြားနဲ့ငွေသား38,500ကျပ်နဲ့အတူမြို့နယ်ရဲတပ်ဖွဲ့ကဖမ်းဆီးရမိခဲ့တယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်ဇွန်လ3ရက်နေ့ကလည်းမြို့နယ်ရဲတပ်ဖွဲ့ကရောင်းသခင်စစ်ဆေးမှုတွေပြုလုပ်နေစဉ်အသက်42နှစ်အရွယ်ဦးဖိုးစောအသက်28နှစ်အရွယ်ဦးအိုက်ဦးနဲ့အသက်55နှစ်အရွယ်ဒေါ်မိုးခန့်တို့စီကနေရာမဆေးပြား1302ပြားနဲ့ဘိန်းဖြူဆက်ပြားခွက်တစ်ခွက်ဖမ်းဆီးရမိခဲ့တယ်လို့အသက်28နှစ်အရွယ်ကိုအောင်သူဟိန်းထံကနေရာမဆေးပြား40ပြားဖမ်းဆီးရမိခဲ့တယ်လို့အသိပေးပါတယ်ဖမ်းဆီးရမိထားတဲ့မူရစ်စေဝါရောင်းဝယ်သူတွေကိုတောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကမူရစ်စေဝါတိုက်ဖြတ်ရေးဥပဒေနဲ့အညီအရေးယူဆောင်ရွက်သွားမယ်လို့သိရပါတယ်။ပြီးခဲ့တဲ့မေလလုံးကလည်းမိုးကုတ်၊ကုတ်ခိုင်၊နန်းခမ်း၊နန်းစံနဲ့နမ်မတူမြို့နယ်တို့မှာပလောင်ပြည်နယ်လွတ်မြောက်ရေးတပ်ဦး PSLF DNLA တောင်ပြည်မြို့နယ်ရဲတပ်ဖွဲ့ကရောင်းတခင်စစ်ဆေးမှုတွေပြုလုပ်နေချိန်မှာမူရစ်စေဝါရောင်းဝယ်သူ10ဦးနဲ့သုံးဆွဲသူ20ဦးဖမ်းဆီးနိုင်ခဲ့တယ်လို့ PSLF DNLA သတင်းနဲ့ပြန်ကြားရေးဌာနမှတ်တမ်းတွေအရသိရပါပါတယ်ခင်ဗျာ။ယခုနောက်ဆုံးတင်ဆက်ပေးမယ့်သတင်းကတော့မြန်မာစစ်တပ်ကရိုဟင်ဂျာများကိုတိုက်ခိုက်သည့်အမုန်းစကားပို့စ်ပေါင်း1000ကျော်ကိုစနစ်တကျဖြန့်ဝေခဲ့တဲ့သတင်းအားတင်ဆက်ပေးမှာပဲဖြစ်ပါတယ်။မြန်မာစစ်တပ်ကရိုဟင်ဂျာများကိုတိုက်ခိုက်သည့်အမုန်းစကားပို့စ်ပေါင်း1000ကျော်ကိုစနစ်တကျဖြန့်ဝေခဲ့တယ်လို့မြန်မာနိုင်ငံဆိုင်ရာလွတ်လပ်သောစုံစမ်းစစ်ဆေးရေးယန္တရား IIMME အစီရင်ခံစာမှာထုတ်ဖော်ထားပါတယ်။အစီအရင်ခန်းစာတွင်2019ခုနှစ်ဇူလိုင်လမှဒီဇင်ဘာလအတွင်း Facebook စာမျက်နှာပေါင်း43မျက်နှာတွင်ရေးသားထားသောအကြောင်းအရာများကိုစီစစ်သုံးသပ်ထားပါသည်။ထိုစာမျက်နှာများအားလုံးကို2018ခုနှစ်တွင် Facebook ကဖြုတ်ချပြီးဖြစ်ကထို Facebook စာမျက်နှာများသည်တစ်ခုနှင့်တစ်ခုမသက်ဆိုင်သည့်အသွင်ဆောင်ကတချို့စာမျက်နှာများသည်ကြော်ကြားသူတို့၏သတင်းများလူကြိုက်များအကြောင်းအရာများကိုပုံမှန်ဖော်ပြနေသော်လည်းနောက်ွယ်တွင်၎င်းတို့သည်မြန်မာစစ်တပ်နှင့်တီတီပပချိတ်ဆက်နေသည့်ကုန်ရက်တစ်ခု၏တစိ့တစ်ပိုင်းဖြစ်ကြောင်းရန်နီယာကသုံးသပ်တွေ့ရှိတယ်လို့ဖော်ပြပါဗျ။ရန်နီယာကအမုံစကားဟုသတ်မှတ်သည့် post bound 1000ကျော်ကိုစာမျက်နှာများတွင်တွေ့ရှိရကြောင်းအစည်းအဝေးခန်းစာကထုတ်ဖော်ပါဗျ။ရိုဟင်ဂျာများအပေါ်အကြမ်းဖက်မှုများကြဲကြဲပြန့်ပြန့်ဖြစ်ပွားနေသည့်တစ်ချိန်တည်းမှာပင်မြန်မာစစ်တပ်ကအမုံစကားဖြန့်ဝေသည့်လှုပ်ရှားမှုများကိုအချိန်ကပ်ညှိနှိုင်းလှုံ့ဆော်ခဲ့ကြောင်းအစည်းအဝေးခန်းစာကကောက်ချက်ချထားပါဗျ။ရန်နီယာ၏အမုန်းစကားဆိုင်ရာအစီရင်ခံစာအရမြန်မာစစ်တပ်သည်2019ခုနှစ်ရှင်းလင်းစစ်ဆင်ရေးကာလမတိုင်ခင်နှင့်ယင်းကာလအတွင်းရိုဟင်ဂျာများကိုတိုက်ခိုက်သည့်အမုန်းစကားများစနစ်တကျဖြန့်ဝေခဲ့မှုကိုတွေ့ရှိခဲ့တယ်လို့ဆိုပါရခင်ဗျာ။ယခုတင်ပြခဲ့တဲ့သတင်းကိုတော့ Radio NUG သတင်းတော်ကိုခန့်နဲ့တာကီတို့မှပေးပို့ပေးထားတာဖြစ်ပါရခင်ဗျာ။
ရေဒီယိုအန်ယူဂျီမှဆက်လက်တင်နေပါတယ်။စစ်ရေးသတင်းကောင်းလို့ချက်ပြီးမှတော့ပြည်တွင်းသတင်းများကိုမြို့ဦးမုံကဖတ်ကြားတင်ပြပြီးမှဖြစ်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။2025ခုနှစ်ဇွန်လ18ရက်နေ့ရေဒီယိုအန်ယူဂျီညပိုင်းပြည်တွင်းသတင်းတွေကိုတင်ပြပေးသွားပါမယ်။ကျွန်မကတော့မြို့ဦးမုံပါ။ပထမဦးဆုံးတင်ပြပေးမယ့်သတင်းကတော့ဒေါက်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့တရက်ခွင်မှာအမှုရင်ဆိုင်နေတဲ့ CCTV မှတ်တမ်းဗီဒီယိုနဲ့လူလူကောင်းဆောင်ရဲ့ထောင်တွင်းနေစဉ်နေထိုင်မှုမှတ်တမ်းတွေ Guardian သတင်းဌာနဖော်ပြတဲ့သတင်းပဲဖြစ်ပါတယ်။ဒေါက်ဆန်းစုကြည်နဲ့သမရာကြီးဦးဝင်းမြင့်တို့တရက်ခွင်မှာအမှုရင်ဆိုင်နေတဲ့ CCTV မှတ်တမ်းဗီဒီယိုနဲ့လူလူကောင်းဆောင်ရဲ့ထောင်တွင်းနေစဉ်နေထိုင်မှုမှတ်တမ်းတွေ Guardian သတင်းဌာနကဖော်ပြလာပါတယ်။တလိန်အားစုတစ်ခုဖြစ်တဲ့ပြည်သူ့ရင်ခွင်အဖွဲ့ကတဆင့်ပေါက်ကြားလာတာလို့ Guardian သတင်းဌာနကဆိုပါတယ်။ပြည်သူ့ရင်ခွင်အဖွဲ့ကလည်းသူတို့ရဲ့သတင်းရင်းမြစ်တွေကပေးပို့ချက်တွေကို Guardian သတင်းဌာနကသတင်းတင်ဆက်တာလို့အတည်ပြုထားပါတယ်။ Guardian သတင်းဌာနအနေနဲ့တွေ့ရခဲ့တဲ့မြန်မာတရားရုံးခန်းတစ်ခုအတွင်းဒေါက်ဆန်းစုကြည်ရဲ့ပုံရိပ်တွေနဲ့သူမရဲ့ထောင်တွင်းနေစဉ်မှတ်တမ်းတွေကိုမြင်တွေ့ခဲ့ရတယ်လို့ဆိုပါတယ်။ဒေါက်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့နီးကပ်လာချိန်မှာသူမရဲ့ပုံရိပ်နဲ့မှတ်တမ်းတွေဟာဖေရှားခံလိုက်ရတဲ့ပြည်သူ့ခေါင်းဆောင်ရဲ့ဘဝကိုမိမောင်းထိုးပြလိုက်တာပဲဖြစ်တယ်လို့ဖော်ပြထားပါတယ်။Guardian သတင်းစာကဖော်ပြထားတဲ့ CCTV မှတ်တမ်းဗီဒီယိုတွေဟာ2022ခုနှစ်ဩဂုတ်လနဲ့ဒီဇင်ဘာလအတွင်းကမှတ်တမ်းတွေဖြစ်ပြီးသမရာကြီးဦးဝင်းမြင့်နဲ့ဒေါအောင်ဆန်းစုကြည်တို့တရက်ခွင်မှာအမှုရင်ဆိုင်နေရတဲ့မြင်ကွင်းတွေကိုပြသထားပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အကျဉ်းအောင်တွင်နေ့စဉ်နေထိုင်မှုမှတ်တမ်းတွေအရသူမဟာမနက်၄နာရီခွဲကနေည၈နာရီခွဲမှပြီးဆုံးတယ်လို့သိရပါတယ်။ဒေါအောင်ဆန်းစုကြည်ဟာမနက်တိုင်းတနားရီကျော်တရားထိုင်ပြီးညနေတိုင်းအခန်းတွင်းမှာ၄ချိန်ခန့်အနေနဲ့နာရီဝက်ခန့်လမ်းလျှောက်လေ့ရှိတယ်လို့လည်းဖော်ပြထားပါတယ်။သက်ရှိစေရွယ်မျိုးသမီးတယောက်ကိုထိမ့်ချုပ်ထားတဲ့နေရာချင်းချင်းမှာတူဦးတဲ့နေစေပြီးသူမရဲ့မိသားစုမိတ်ဆွေတွေနဲ့ဆက်သွဲဖြတ်တောက်ထားတာကြောင့်သူမအနေနဲ့ရုပ်ပိုင်းဆိုင်ရာနဲ့စိတ်ပိုင်းဆိုင်ရာကျမကြီးကိုကြီးမားစွာတက်ရောက်စေနိုင်တယ်လို့လဲ Guardian သတင်းစာကဖော်ပြထားပါတယ်။ပတ်တန်းတစ်ခုမှဆိုရင်သူမဟာနေလင်စာဖြစ်ထမင်းနှစ်စုံ၊ကြက်သား၅သားလုံးဟင်းချူ၊ချောကလက်နှစ်ခု၊နကမောက်သီးအနှဲငယ်စာသုံးချောင်းနဲ့ပုံမှန်အဖြစ်ဒေါအောင်ဆန်းစုကြည်ဟာအစားနဲ့ပြီးနနက်စာအတွက်ကျုပ်ဦးကြောင့်နေလင်စာအတွက်ထမင်းအနှဲငယ်ကိုသားငါတို့ကိုစားသုံးပြီးညစာအတွက်ပေါင်မုတ်စားတယ်လို့យីតាထားပါတယ်။ဒေါက်ဆန်းစုကြည်ကိုလွတ်လည်ရေးသွေးကောင်ပူကျော်အောင်ဆန်းရဲ့တမိအဖြစ်၎င်းမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးရုံးကံမှုတင်ကြတာအဖြစ်၎င်းမြန်မာနိုင်ငံတွင်လေးစားကြီးညိုခံရတဲ့ပုံကူတူအဖြစ်ဆက်ရှိနေစေလို့လည်းဖော်ပြထားပါတယ်ရှင်။နောက်ထပ်တင်ပြမယ့်သတင်းကတော့တအားပြည်ကောင်စီ Thailand Council TLC ဖွဲ့စည်းမှုအတွက်ဂုံယူဝဲမြောက်ကြောင့်မြူသားညီညွတ်ရေးအတိုင်းအမြံကောင်စီသုံးဝန်လောက်ပို့တဲ့သတင်းဖြစ်ပါတယ်။မြန်မာညီညွတ်ရေးအတိုင်းအမြံကောင်စီအဖွဲ့ဝင်အဖွဲ့အစည်းတစ်ခုဖြစ်တဲ့တအောင်းနိုင်ငံရေးအတိုင်းအမြံကောင်စီ TPCC ကကျင်းပခဲ့တဲ့တအောင်းနိုင်ငံရေးထိပ်သီးအစည်းအဝေးမှာတအောင်းပြည်ကောင်စီ Thailand Council TLC ဖွဲ့စည်းနိုင်ခဲ့ခြင်းအတွက်ဂုံယူဝဲမြောက်ကြောင့်မြန်မာညီညွတ်ရေးအတိုင်းအမြံကောင်စီကဒီကနေ့ဇွန်လ18ရက်မှာသဝင်လွန်ပေးပို့လိုက်ပါတယ်။တအောင်းမျိုးသားပါတီ DNP ပလံပြည်နယ်လူမျိုးရေးတပ်ဦး PSLF DNLA နဲ့တအောင်းအရက်ဖက်အစုဖွဲ့တွေပါတဲ့တောင်းနိုင်ငံရေးအတိုင်းအမြံကော်မတီ TPCC တို့ကဦးဆောင်ပြီးနိုင်ငံထိပ်သီးအစည်းအဝေးကိုဇွန်လ10ရက်နေ့ကနေ3ရက်နေ့အထိတောင်းပြည်တနီးယားမှာအောင်မြင်စွာကျင်းပနိုင်ခဲ့ကအစုဖွဲ့3ဘွဲ့ကထိပ်သီးကောင်းဆောင်စုစုပေါင်း83ဦးတက်ရောက်ခဲ့ကြတယ်လို့သိရပါတယ်။တောင်းနိုင်ငံရေးထိပ်သီးအစည်းအဝေးမှာတောင်းပြည်နယ်ဖွဲ့စည်းပုံခြေကဥပဒေရေးဆွဲကော်မတီ TSCTC ကရေးဆွဲထားတဲ့တောင်းပြည်တော်လိုင်းကာလအစိုးရအစီအမံကိုလက်ခံအတည်ပြုကြပြီးတောင်းပြည်ကောင်စီ Thailand Council TLC ကိုတလေးကာလမှာတအောင်ပြည်ရဲ့အမြင့်ဆုံးနိုင်ငံရေးအာဏာပိုင်ဖွဲ့စည်းဖြစ်ဖွဲ့စည်းဆောင်ရွက်ဖို့တညီတညွတ်ထဲဆုံးဖြတ်ခဲ့ကြတယ်လို့သိရတဲ့အကြောင်းမြို့သားညီညွတ်ရေးအတိုင်းအမြံကောင်စီကပေးပို့တဲ့သံဝန်လွှာမှာဖော်ပြထားပါတယ်။မြို့သားညီညွတ်ရေးအတိုင်းအမြံကောင်စီအနေနဲ့မိမိတို့ရဲ့အဖွဲ့ဝင်အဖွဲ့စည်းတစ်ခုဖြစ်တဲ့တအောင်နိုင်ငံရေးအတိုင်းအမြံကော်မတီ TPCC ကကျင်းပခဲ့တဲ့တအောင်နိုင်ငံရေးထိပ်သီးအစည်းအဝေးအောင်မြင်စွာကျင်းပနိုင်ခဲ့ခြင်းနဲ့တအောင်ပြည်ကောင်စီ TLC ဖွဲ့စည်းနိုင်ခဲ့ခြင်းကိုအထူးဝမ်းမြောက်စွာကြိုဆိုတယ်လို့လည်းသိပေးထားပါတယ်။ဒါအပြင်တောင်းနိုင်ငံရေးတိုင်ပင်ခံကော်မတီ TPCC ကနေပြောင်းလဲဖွဲ့စည်းလိုက်တဲ့တောင်းပြည်ကောင်စီ TLC ကိုမြို့သားညီညွတ်ရေးတိုင်ပင်ခံကောင်စီရဲ့အဖွဲ့ဝင်အဖွဲ့အစည်းတစ်ရက်ဖြစ်ဆက်လက်လက်တွဲဆောင်ရွက်ခွင့်ရရှိခဲ့တာအတွက်လည်းဂုံယူဝဲမြောက်မိတယ်လို့မြို့သားညီညွတ်ရေးတိုင်ပင်ခံကောင်စီကသဝင်လွန်ပေးပို့ထားပါတယ်ရှင်။ဆက်လက်တင်ပြပေးမယ့်သတင်းကတော့ Telegram မှာအခမဲ့ online စည်းကမ်း၄နှစ်ပြည့်အထိမ်းအမှတ်ကျန်းမာရေးသိပညာမျှဝေခြင်းအစီအစဉ်တွင် NGO ကျန်းမာရေးဒုဝန်ကြီးပါဝင်မယ်ဆိုတဲ့သတင်းဖြစ်ပါတယ်။တယ်လီကျမ်းမာခမဲအွန်လိုင်းစေကလေးနှစ်ပြည့်အထိမ်းမှာကျမ်းမာရေးအသိပညာမျှဝေခြင်းအစီအစဉ်မှာ NGO ကျမ်းမာရေးဒုဝန်ကြီးဒေါက်တာခင်မောင်လွင်ပါဝင်တက်ရောက်မယ်လို့သိရပါဗျ။ကျမ်းမာရေးအသိပညာမျှဝေခြင်းနဲ့အမေအဖြစ် live အစီအစဉ်တွင် thyroid gland နဲ့ hormone အကြောင်းသိကောင်းစရာကိုဇွန်လ19ရက်ဇာတာပရီနေ့ည9နာရီခွဲချိန်တွင်ဓာတ်ရိုက်ထုတ်လွှင့်မယ်လို့သိရပါဗျ။အ ဖွဲ့မစကားကိုမြို့သားညီညီအစိုးရဂျမိုင်းဝန်ကြီးဌာနဒုတိယဝန်ကြီးပမခဒေါက်တာခင်မောင်လွင်ကတက်ရောက်ပြောကြားပေးသွားမှာဖြစ်ပါတယ်။ဟောပြောမိဆရာတော်မှာဒေါက်တာနန္ဒာမင်းဆွေ MD Endocrinologist စီဂျိုနဲ့ဟော်မုန်းဆိုင်ရာအထူးကုဆရာဝန်ကြီး USA ဖြစ်ပြီးဟောပြောမှုပေးဆုံးလျင်အထူးကုဆရာဝန်ကြီးနဲ့တိုက်ရိုက်မေးမြန်းနိုင်တယ်လို့သိရပါတယ်။ဒယ်လီဂျမ်းမှာခမဲ့အွန်လိုင်းဆေးကန်းကိုဒွန်ဆန်းစုကြည်ရဲ့မွေးနေ့2021ခုနှစ်ဇွန်လ19ရက်နေ့မှာစတင်ဖွင့်လှစ်ခဲ့ရာအခုနှစ်ဒွန်ဆန်းစုကြည်ရဲ့အသက်80နှစ်ပြည့်မွေးနေ့2025ခုနှစ်ဇွန်လ19ရက်နေ့မှာဒယ်လီဂျမ်းမှာ၄နှစ်ပြည့်မြောက်ခဲ့ပြီဖြစ်ပါတယ်ရှင်။ဆီယနာသိမ်းမှုနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်မြို့သမီးနဲ့မိန်းကလေးငယ်တွေလူကုန်ကူးခံရမယ့်အနေနဲ့မြင့်တက်လာတယ်လို့ကုလဆိုင်ရာမြန်မာတမ္မကြီးပြောကြားတဲ့အကြောင်းအရာကိုဆက်လက်တင်ပြပေးပါမယ်။ဆီယနာသိမ်းမှုနဲ့စစ်တပ်ရဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်မြန်မာနိုင်ငံရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးလူသားချင်းစာနာမှုအခြေအနေနဲ့လူခွင့်ရေးအခြေအနေတွေဆိုးရွားစေခဲ့ပြီးတရားဥပဒေစိုးမိုးမှုကိုလည်းဆိုးဆိုးရွားရွားဖျက်ဆီးခဲ့တဲ့အခြေအနေတွေကြောင့်မျိုးသမီးတွေနဲ့မိန်းကလေးငယ်တွေလူကုန်ကူးခြင်းခံရမယ့်အနေနဲ့မြင့်တက်လာတယ်လို့ကုလဆိုင်ရာမြန်မာတမ္မကြီးကပြောကြားလိုက်ပါတယ်။ UN Women Executive Board ရဲ့2025ခုနှစ်ဆိုင်ရာနှစ်ပတ်လည်အစည်းအဝေးထွေထွေဆွေးနွေးမှုကဏ္ဍမှာကုလသမဂ္ဂဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမ်မကြီးဦးကျော်မိုးထွန်းကအခုလိုပြောကြားလိုက်တာဖြစ်ပါတယ်။မြန်မာနိုင်ငံမှာမတရားဆီယနာသိမ်းမှုနဲ့စစ်တပ်ကကျူးလွန်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကြောင့်မျိုးသမီးတွေနဲ့မိန်းကလေးငယ်တွေရင်ဆိုင်နေရတဲ့ဒုက္ခဆင်းရဲဟာမြင်မာလွန်းနေတယ်လို့စီးဝေးတယောက်လာသူတွေကိုမြန်မာတမ်မကြီးကအတည်ပြုခဲ့ပါတယ်။ဆေးဥစုအနေနဲ့အာဓမ္မပြုကျင့်မှုဆိုတာကိုစစ်လက်နက်တစ်ခုတစ်ဖွဲ့အသုံးချနေတာအလုံးသိမှဖြစ်ပြီးအာဓမ္မသဲယူခဲ့တဲ့ကာလတစ်လျှောက်လုံးမှာလည်းမျိုးသမီးတွေနဲ့မိန်းကလေးငယ်တွေပေါ်လိမ်မိုင်းဆိုင်ရာအကြမ်းဖက်မှုတွေယူလွန်နေတယ်လို့လည်းရှင်းပြခဲ့ပါတယ်။မျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်တရားမျှတမှုငြိမ်းချမ်းရေးလုံခြုံတဲ့အတိုင်းဝန်နဲ့တောက်ပါတဲ့အနာဂတ်တွေစောင့်ခြင်းပေးနိုင်ဖို့ဆိုရင်ခုလိုဖြစ်နေတဲ့ပြဿနာတွေရဲ့ဆင်းရဲကိုထိထိရောက်ရောက်ဖြေရှင်းမှရမယ်လို့ကုလဆိုင်ရာမြန်မာတမန်ကြီးကဆက်ပြောပါတယ်။ဆရာနာရှင်စနစ်နဲ့မတရားဆရာနာသိမ်းမှုခြုံငင်းရေးစီယုစုဘက်ကအကျိုးခံစား권ရနေတဲ့ပြည်ထောင်ကင်းလွတ်ခွင့်ရပ်တန့်ရေးတို့ဟာမိမိတို့လှုပ်ဆောင်ရမယ့်တခုတည်းသောနှီးလန်းဖြစ်တယ်လို့လည်းစီဝေးတက်လာသူတွေကိုထပ်ပြီးအသိပေးခဲ့ပါတယ်။ဒါကြောင့်မြန်မာနိုင်ငံကမျိုးသမီးတွေနဲ့မိန်းကလေးငယ်တွေအတွက်ငြိမ်းချမ်းရေးလုံခြုံရေးနဲ့တန်းတူညီမျှမှုဆိုတာတွေကိုအာမခံချက်ပေးနိုင်ဖို့နိုင်ငံတကာတိုင်ဝန်တွေနဲ့ဟန်ချက်ညီပြီးတိကျခိုင်မာပြတ်သားတဲ့ဆုံးဖြတ်ချက်တွေချမှတ်ဖို့လဲကုလဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်တမန်ကြီးဦးကျော်မိုးထွန်းကတိုက်တွန်းပြောကြားခဲ့ပါတယ်။UN Women Executive Board ရဲ့2025ခုနှစ်ဆိုင်ရာနှစ်ပတ်လည်အစည်းအဝေးကိုနယူးယောက်မြို့မှာရှိတဲ့ကုလသမဂ္ဂဌာနချုပ်မှဇွန်လ19ရက်နေ့ကနေ19ရက်နေ့အထိကျင်းပမှာလို့သိရပါတယ်ရှင်။ခုဆက်လက်တင်ပြမယ့်သတင်းကတော့လူထုကောင်းဆောင်တောင်းဆန်းစုကြည်ရဲ့မွေးနေ့မရောက်မီတရက်လို့ဆူတောင်းဗီဒီယို8000ပြည့်သွားတဲ့သတင်းပဲဖြစ်ပါတယ်။လူထုကောင်းဆောင်တောင်းဆန်းစုကြည်ရဲ့မွေးနေ့မရောက်မီတရက်လို့မှဆူတောင်းဗီဒီယို8000ပြည့်ခဲ့ပြီလို့ SUAD Campaign ကဇွန်လ18ရက်မှာအသိပေးဖော်ပြပါတယ်။မင်းမွေးနေ့မတိုင်ခင်တရက်လိုမှမွေးနေ့ဆုတောင်း8000ပြည့်သွားပါပြီ။ပါဝင်ဆုတောင်းပေးသူများအားလုံးနဲ့ဆုတောင်းများကိုရရှိအောင်ကူညီပေးကြသူများအားလုံးကိုခင်မင်းကမ္ဘာဖြစ်မြောက်ရေးကော်မတီမှကျေးဇူးအထူးတင်ရှိပါရစေ။အမေအတွက်မွေးနေ့ဆုတောင်းများကိုမူလသတ်မှတ်ထားသည့်19ရက်နေ့အထိဆက်လက်ပေးပို့နိုင်ကြပါတယ်လို့ဆိုပါတယ်။ဒေါန်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့မှတ်တရဆုတောင်းဗီဒီယိုများကိုကမ္ဘာမှတ်တမ်းဝင်ရရှိရေးအတွက်လည်းတင်ပြသွားမယ်လို့အသိပေးထားပါရရှင်။ခုနောက်ဆုံးတင်ပြမယ့်သတင်းကတော့ဒေါန်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ဆုတောင်းပွဲကိုအီတလီနိုင်ငံရောမမြို့မှာကျင်းပမယ့်သတင်းပဲဖြစ်ပါတယ်။ဒေါန်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့ဆုတောင်းပွဲကိုအီတလီနိုင်ငံရောမမြို့မှာကျင်းပမှာဖြစ်ကြောင်းမြန်မာ community in Italy ကအသိပေးကြေညာပါတယ်။ဇွန်လ19ရက်နေ့ဂျာတာဘရီနေဟာလူထုကောင်းဆောင်ဒေါန်ဆန်းစုကြည်ရဲ့80ပြည့်မွေးနေ့အချိန်အခါပဲဖြစ်ပါတယ်။ပြည်သူလူထုလေးစားချစ်ခင်ရတဲ့ဖွဖွား Auntie အမေစုရဲ့မွေးနေ့ဆုတောင်းတွေ့ဆုံပွဲကိုရောမမြို့မှာဇွန်လ19ရက်နေ့ကြာသပတေးနေ့ညနေ 9:00 မှာပြုလုပ်ကျင်းပသွားမှာဖြစ်တာကြောင့်ပူပေါင်းပါဝင်ပေးကြပါရန်လေးစားစွာဖိတ်ခေါ်တိုက်တွန်းအပ်ပါတယ်လို့ဆိုထားပါတယ်။ဇွန်လ19ရက်နေ့မှာကြားရောက်မှာဖြစ်တဲ့လူထုကောင်းဆောင်ဒေါန်ဆန်းစုကြည်ရဲ့အသက်80ပြည့်မွေးနေ့အထိမ်းအမှတ်အစီအစဉ်မှာမွေးနေ့မှတ်တရဆုတောင်းစကားကိုပန်းမွေများနဲ့အတူဖြစ်စေလူထုကောင်းဆောင်တပ်ပုံကိုကိုင်ဆောင်ရေးဖြစ်စေအီတလီနိုင်ငံရဲ့အထိမ်းအမှတ်နေရာများနောက်ခံပြီးမိမိပုံဖြစ်စေပန်းတပွင့်ပုံဖြစ်စေတပ်ပုံရိုက်ပို့နိုင်တယ်လို့ချာမီမီနှစ်သက်အစဉ်ပြေတယ်လို့ဆုတောင်းစကားများတပ်ပုံများကိုပေးပို့နိုင်တယ်လို့ကြေညာထားပါတယ်ရှင်။ခုတင်ပြခဲ့တဲ့သတင်းတွေကို Radio Energy သတင်းတော့ကိုခန့်နဲ့တာဂီတို့မှပေးပို့ထားတာဖြစ်ပါတယ်ရှင
်။မင်္ဂလာပါရှင်။မနက်ဖြန်ဇွန်လ19ရက်နေ့အတွက်မိုးလေဝသခန့်မှန်းချက်တွေကတော့ဘင်္ဂလားပင်လယ်အော်ခြေနေမှာကပလီပင်လယ်ပြင်နဲ့ဘင်္ဂလားပင်လယ်အော်တို့မှာတိမ်အထင်တင်ကနေတိမ်ထူထနိုင်ပြီးမုတ်တုံလီဟာအထင်တင်ကနေအားကောင်းနိုင်ပါတယ်။ ပင်လယ်ပြင်အခြေအနေကတော့ရခိုင်ကမ်းရိုးတန်းနယ်မြို့ကကျွန်းမော်ဒေသတို့မှာအနောက်တောင်ဘက်ကနေလီဟာတနအီကို25မိုင်ကနေမိုင်30ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ကနေလှိုင်းကြီးနိုင်ပါတယ်။တနင်္သာရီကမ်းရိုးတန်းနယ်မုဒ္ဒမာကွေးတို့မှာလီဟာအနောက်တောင်ဘက်ကနေတနအီကို10မိုင်ကနေမိုင်20ခန့်တိုက်ခတ်နိုင်ပြီးလှိုင်းအသင်တင်ရှိနိုင်ပါတယ်။မိုးချီနေကတော့စကိုင်းတိုင်းအထက်ပိုင်းပဲခူးတိုင်းကချင်ပြည်နယ်ရခိုင်ပြည်နယ်ကရင်ပြည်နယ်နဲ့မွန်ပြည်နယ်တို့မှာနေရာအနှံ့ပြားမိုးထချုံရွာနိုင်ပြီးတချို့ဒေသတွေမှာနေရာကွက်ပြီးမိုးကြီးနိုင်ကနေပြည်တော်စကိုင်းတိုင်းအောက်ပိုင်းမန္တလေးတိုင်းရန်ကုန်တိုင်းအေရဝတီတိုင်းတနင်္သာရီတိုင်းရှမ်းပြည်နယ်ချင်းပြည်နယ်နဲ့ကရင်ပြည်နယ်တို့မှာနေရာစိတ်စိတ်မိုးထချုံရွာနိုင်ပါတယ်။မကွေးတိုင်းမှာနေရာကျဲကျဲမိုးထချုံရွာနိုင်ပါတယ်ရှင
်။ရေဒီယိုအန်ယူဂျီမှဆက်လက်တင်ပြနေပါတယ်။အခုတကားတော်ဆန်းစုကြည်မွေးနေ့အမှတ်တရကဗျာအစီအစဉ်မှာကြော်ဟုံးရေးဖွဲ့ထားပြီးရန်တိုင်းမှခန်းစားရွတ်ဖတ်ထားတဲ့တီတကူမာတာဆိုတဲ့အမှတ်တရကဗျာလေးကိုခန်းစားနားဆင်ကြရမှာဖြစ်ပါတယ်ခင်ဗျာ။တီတကူမာတာသူကကောင်းကင်နေရန်ကိုဆုတ်ဖြဲလိုက်တယ်ပြီးတော့စွမ်းအင်ကိုဝေးမြစားသုံးကျဲတွေကိုမီးထွန်လိုက်ပြန်သူဆိုတာကညကောင်းကင်ကိုအချိန်ချင်းဖြတ်သန်းမှုတဲ့အတွေ့အကြုံသူ့စီမှာရှိတယ်ဒို့စီမှာတော့ဝင်းပလွေတွေဦးတန်းကြားရတဲ့ညတိုင်းတောင်ဝန်ကြီးလာတာစမြေပေါ်တောဝခေါင်းတို့ညနဲ့တွေမှာထိန်လင်းဖို့နေစီကသူ့ဖက်ယူထားတဲ့အလင်းစုဟာသူ့ပဂရီမာယာမဟုတ်သူ့ရဲ့အမြဲတမ်းအကျင့်တစ်ခုကအာယုံဦးစီအလဲပတ်ပို့ဆောင်ခြင်းနေ့စဉ်များကိုချစ်တတ်အောင်ကဘာမီပေါ်မှာပန်းစုံပို့ပွင့်အောင်သူ့လက်ရင်းနဲ့ကာကြီးခါခွေသင်ပေးမှုတဲ့အထီးကျောက်ဆောင်တွေကိုဖြိုဖျက်ဖို့ဘင်းလဲပြင်ကိုကိုးခံပညာသင်ပေးခဲ့တာလဲသူအမောင်မိုက်ကိုဥညွတ်စေဖို့ရှေတန်းအတွက်စစ်သူကြီးလုပ်ခဲ့တာလဲသူသူ့အတွက်တော့တိမ်မဲညစ်တွေကြိုက်စားခံခဲ့ရအချိန်ချင်းမမှုယောရင်သက်ရှူမောအံ့ဖွယ်ပါလကသူဆိုတာကဒီနေ့80အမေစုမြမပြည်သူပြည်သားအားလုံးရဲ့ဒေါ်အောင်ဆန်းစုကြည်ပေါ80ပြည့်မွေးနေ့ရှင်လူလူကောင်းဆောင်ဒေါ်အောင်ဆန်းစုကြည်အားကတော်ခြင်းကြော်ဟုံရေဒီယိုအန်ယူဂျီသောတာရှင်များခင်ဗျာဒီကနေ့ညရဲ့နောက်ဆုံးအစီအစဉ်တစ်ခုဖြစ်တဲ့တိုင်းသားဘာသာစကားထုတ်လွှင့်မှုစီစဉ်မှာ Weekly News တပတ်တွင်းသတင်းများကိုလူဦးသားသားကအရှိပိုးခင်ဘာသာနဲ့ထုတ်လွှင့်တင်ဆက်ပေးမှာဖြစ်ပါတယ်ခင်ဗျာ
ပေါ်ချွန်လာဆိုင်ရေဒီယိုအန်ယူဂျီကလမြေထောင်ပန်းဆက်လက်ကဲထောင်အမှန်ကျုံတော့မလောထောင်းထုတ်ချက်ကိုင်းတော့စီလို့ယေမေဦးတက်တာလောဂျပလန်နိုင်လဲ့နော်အလွယ်တုံးစားမှုချမယူဤဘုံမှာခါကိုဒိတ်ဒိတ်ချက်ချမမကကဖုံးပေဝနီတို့ကောက်ပကဝန်တူကုကမန်ဝင်းခိုင်တန်လောဝိတာဂျပလန်အလွယ်တုံးစားမှုတဲ့ယူဤဘုံမှာခါကိုဒိတ်ဒိတ်ချက်ချမမကကဖုံးပေမနီထောင်းတို့ကောက်ပကဝန်တူကုကမန်ဝင်းခိုင်တန်နော်အနယူကြည်အစိုးရဂျာကာလာဒေတန္တရာပြည်သူအုပ်ချုပ်ရေးပေါ်ဆောင်မှုဘဟုကော်မတီချုပ်အကုံအနိုင်နင်းချီလနင်းထုံနင်းချီရဲ့နေလောဝိတာစီလိုချက်ကြီးကရင်ဒီရိုက်ထောင်းဆိုင်ဖို့တို့မာချမတဲ့နော်တဲ့ချက်ချင်တာပါဦးအကျိုးရလာနော်တောင်းနေအင်းဒီမှာပြည်သူတွေလကချက်တိကရင်ပန်ဦးနောက်လောက်မှာကလုတ်နေထက်ထဲဝဲဝဲရဲဘော်ရဲဖဲ့တဲ့နော်တဲ့သုတ်တာချုံထောင်းမောဝိတာအကောင်အောင်းတိုင်ချမလူဘာဝိတာအကိုင်လောကနာပဤအောင်းထအကောင်ချမခါကိုဒီတိကြကြမာနီအေးအင်းဒီဆိုင်ဖို့တို့အန်ယူကြီးအစိုးရအဖောက်ကူနော်ခမလို့ချက်နေအောင်မောထောင်းဝိတာယူကိုမေကိုချိန်အိမချန်နေဆိုင်ဖို့တို့ချက်အကန်ပြတဲ့နော်ဘေးချမတီးရအားထောင်းတို့တောင်းနေလောင်မနေဝိတာအကန်အလွယ်တုံးစားမှုတဲ့ယူအေဖုံးမကကိုဒိတ်ဒိတ်ချက်ချအေဖုံးမနီမ လူဝိတာအတိုင်းမာနီအေးမဖုံးနေမတဲ့နော်မဘာအော်ထားတဲ့တက်တိုင်းမဘာမဝိတာကလုံးလူဝိတာဒီဂျာကလာအုတ်ချက်ရေးဖော်ဆောင်ချက်မှာခထူပါတဲ့ချက်လုံးဒါလပါထုတ်တိပါလာဟိဇကဲထောင်းပြဒနာတဲ့ဇကားချက်ရတဲ့နော်မဘာမချံပြဝိတာယူလူပါဝိတာနော်ကပကောဝင်တုကုကံမဝင်းခန့်တန်လောဝိတာစီလို့ချက်ပလန်အနိုင်နေလူထုအကုကတော်အောင်ဆောင်စုကြည့်တီနိုင်ငံရေးအကျဉ်းသားများလောက်ချိဖျက်ပြပါလာဤပလဲခေါင်ကနောင်းဒီဖက်ဒရယ်ယူနစ်လူတော်လူတော်ကိုစားပြုတ်ကော်မတီဘူတဲ့တဘောထားထုတ်ပြန်ဝိတာလိုက်ချက်ပလန်ကပငိမ့်ချန်ရင်းနုပဲဆုရှင်လူထုအကုကတော်အောင်ဆောင်စုကြည့်နော်နေတော့နေချစ်ရဲနေဂျုံလာချစ်ခွေတော်လနေနော်အယာဟိုချစ်နေပိုင်အော်ဖလက်မနေချမနိုင်လခတာအိုဂျုံလာချစ်နေတော်လနေနော်ဘူတဲ့တဘောထားထုတ်ပြန်ဝိတာလိုက်နော်စီလို့ထုတ်ပြန်ထားဝိလိုက်အနိုင်ဖုံအိုတိုင်အာနာတောက်တာတဲ့နော်ဥပဒေလော်မချမအခုကျုံဒီမိုကရေစီပန်တာပေါင်းကိုထုံထတိကောင်တိတိကောင်ပူစားတဲ့ကုလွန်ချက်တာတော်ဟောဒေါချက်လောင်တာခခိဘာဒါကုံချက်ကားချက်ကဲဒူထောင်အဝိတာကုံကောင်ပကုံနော်လရကိုချက်တိချက်လောဘာလဖာကတော်ဘာဝိတာနော်လောဝိတာစီလောကောင်ပယောင်မနိုင်တဲ့လောက်ချက်လောဘာဒါဝိဒီမိုကရေစီဒီဖက်ဒရယ်ကောင်ပကုံယူကောင်ပကုံအနာဂတ်တိကောင်ချက်မှလခမွေဝိချက်နေအောင်လဲခေါင်ထားဝိတာနော်လောဝိတာစီလောကောင်ပကုံကောင်ပယောင်ယူဒီမိုကရေစီဒီဖက်ဒရယ်ကောင်ပကုံအကောင်စပူအပုကလန်လကကီစထရိတ်ဟော်ဒါလောက်ချက်တဘောတူထားဝိတိကောင်ပန်ယူချက်အကောင်တဲ့ဖို့ဝိတာကုံမဖော်ဆောင်ဝိတိကောင်အကောင်အခြေခံမွယ်ဝေးခမလုံတဲ့ဂျပန်တူချနေအောင်တာဝေးကပငိမ့်ချင်ရင်တို့ပဲရှုရှင်လူထုအကုကတော်အောင်ဆောင်စုကြည့်တီနိုင်ငံရေးအကျဉ်းသားများလောက်ချိဖျက်ပြပါလာဤပလဲခေါင်ကနောင်းတီဖက်ဒရယ်ယူနစ်လူတော်လူတော်ကိုစားပြုတ်ကော်မတီပုံဒိတ်တာထောက်ထောင်ဝိတာလိုက်ကွန်ခုခုခခအောင်တိုက်ထောင်ထားဝိတာယူထောက်ထောင်ဝိတာလိုက်နှောင်းစီလို့ဂျပန်နိုင်တဲ့ကရယ်ဒီတူခရိုင်အဖပယောင်တာမချုံမနိုင်ချက်အကျုံယူမနိုင်ပါသိဝိတာလကဂျပန်ကရင်မျိုးသားအစီယုတ်ကိုဒူးလီအုတ်ချက်ချလောင်တာကရယ်ဒီတူခရိုင်မူတော်ကနောင်းဒီလေတူတော်ကနောင်းအဖပယောင်တာခါထောင်းတိုင်နာဖာတူခါထောင်းဒရအကူချုံမနိုင်ပါသိဝိတာလက KNU ထောက်ထောင်းဝိတာလိုင်းနှောင်းစီလို့ဂျုံလာချစ်လက်တောင်းကပိတ်စလို့အခြေဆိုင်ခါလာရနေရဟုတ်ချစ်လိုက်တရင်နော်ဖယံကုတ်တူတဝအရှိပိုင်းဦးခါထောင်းဝိလရနေချိန်မမတိုင်နာဖာတူနေမလို့ကျုံလာချစ်လိတ်တော့လည်းနော်နွားရီချောင်းတော့ဟုတ်ခါတောင်းထိုင်ဝေးလျာနေချစ်မမတိုက်နာနေပြုံနော်လောဝိတာစီလို့ခါတောင်းဝိတာတိုက်နာအခုကျုံနွားရီချောင်းတော့ဘူးစားအရောက်တန်ချစ်ရနေစောစုသူဘာတိတ်ခွဲဝိတာကိုအရာဟုတ်ချစ်ရနေနော်မြခင်ဘာတိတိုက်နာဖာတို့ကဘာထိုင်အောဝိတာနော်တရားဘာစီလို့ကျုံလာခွေတော့လည်းနော်နတ်တန်ခွင်းအခြေဆိုင်ဘယံတော်တာခါတောင်းထိုင်လျာနေချစ်မမတိုက်နာဖာတို့ယူရည်လေပမာတဝန့်ဖို့လောင်တိဝိတာနိုင်လို့ရည်လေကရင်တဝန့်ဖို့ခါတောင်းတိုင်ဝိတာလပ်လို့အခုကျုံအယောင်းနိုင်ချစ်လိနေစောထူတာဘာထိုင်အောဝိတာနော်တရားပါစီလို့ဂျပလန်လောင်ခိုင်ထောင်းနော်အချုံးမနေချက်တော့တာဇီကုတ်ဒီအလိုကြီးတဝန့်ဖို့ခါတောင်းဝိတာတိုင်နာဖန်သူအပလုံးလက်ချင်းတဝန့်ပူစားဟမနေကဘာထိုင်ဝိတာဂျပလန်ကရန်ယူကရင်မြူသားအစီအယုတ်ကိုတူးလေအောက်ချက်ချလောင်တာပဒူးတတူကရိုင်စိုက်တူတော့ကနောင်းပို့ကျုံလာချစ်လိတော့ကပယံတော့တာအနိုင်လိတ်ချစ်လေချင်းမြတ်မထာနာချုပ်ဒီအဖောင်းလာခမရတန်တသကံနော်ကေဝချင်းနာလေချင်းမီနီအခါခါတောင်းဝေးလရနေချင်းမမတိုင်နာဖာဒူဟိုဘလစီကောတဝံပွန်ဦးတိုင်နာဖာဒူနေဘလလွန်တီတီဖာတော်ဝိတာကိုတဝံဘူစာတော်အီစံအယောရေချစ်တန်လေဘာတီတိုင်နာဖာဒူတားကိုင်ဘာထိုင်အောဝိတာကိုဥဖိုးပိတ်ဒီဥကူဥအခေဘာထိုင်ကောင်ခွိုင်ဝိတာနော် KNU ဘဟုထောက်ထောင်းဝိတာချက်ပလန်နော်စီလို့ထုံတော်တလန်ကေဟာလောင်ရဲနာဒီတံမီနီအခါနော်ပယံတာခမရတန်တစခံခါတောင်းတိုင်းလရနိုင်ချိမမတိုင်နာဖန်ဒူနှိမ့်ပလောလောင်တီဝေအလူကြီးတဝဖွဲ့လပလောတိပါထောင်းကုန်တဝဘူစာမဝဝဟုအယောက်တန်ချိဘာဒီတိုင်နာဖန်ဒူတာကိုင်ဘာထိုင်အောဝေတာနော်စီလောလုလတောင်းနိုင်တောင်းခါနော်ဒီစိုက်ထူတော့အချိဆိုင်ပယံတော်တာတာမလိချိလိတိအဖောင်းလာတရရေစကန်နော်ချက်ပယူအော်ဒီတဝဘူစာအောချက်လောင်ချက်လေဦးလရရလပလောခါထောင်းဝေတာတိုင်နာဖန်ဒူကုန်လရရလပလောရထောင်းချက်တော့အောဝေတာယူရထောင်းချက်တော့ခါကျူပါဝေးတဝဘူစာတဲ့အောဝိတာနော်စီလို့ဆွနာကလူအန်ယူဂျီရေဒီယိုစတောက်ကတော့ပုတ်ဝဲမှုပါကလို့တကူရတယ်စကောက်ချတာဒီမှာလို့ဆိုင
်ဒီကနေ့ကတော့ဒီညနေပဲ Radio NUG ရဲ့အစည်းအဝေးကိုခਿੱတရရနိုင်ပါမယ်မြန်မာစံတော်ချိန်မနက်၈နာရီခွဲနဲ့ည၈နာရီခွဲအချိန်တွေမှာပြန်လည်ဆုံးဖြတ်ကြပါစို့ Radio NUG ကိုမနက်ပိုင်း၈နာရီခွဲမှာလိုင်းဒို16မီတာစက္ကန့်တသမဂွန်ဂိုမဂါဟတ်ဇ်ညပိုင်း၈နာရီခွဲမှာလိုင်းဒို25မီတာ17တသမ6လေးမဂါဟတ်ဇ်တို့မှာဓာတ်ရိုက်ဖန်ယူနားဆင်နိုင်ပါပြီမြန်မာနိုင်ငံသူနိုင်ငံသားများကိုစိတ်နှပြကျမ်းမာချမ်းသာလို့ဘေးကင်းလုံခြုံကြပါစေလို့Radio NUG အဖွဲ့သူအဖွဲ့သားများကဆုတောင်းလိုက်ရပါတယ်။အမျိုးသားညီညွတ်ရေးအစိုးရရဲ့စက်သွေးတရင်အချက်အလက်နဲ့ဤပညာဝန်ကြီးဌာနကထုတ်ပြန်နေတဲ့ Radio NUG ဖြစ်ပါတယ်။ San Francisco Bay Area အခြေစိုက်မြန်မာမိသားစုများနဲ့န ိုင်ငံတကာကစေတနာရှင်များလှုပ်အားပေးများရဲ့ Radio NUG ဖြစ်ပါတယ်။အရေးတော်ပုံအောင်ရမည်။